ေဘေးဒဏ်နဲ့ကိုဗစ်ကပ်ဘေးဒဏ်ကိုရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာအလို့အကံအခွင့်အလမ်းတွေအရင်ကတည်းကရှားပါးလာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့တောင်ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်ခေတ်ဆက်ဆက်အစိုးရကရခိုင်ပြည်နယ်ရဲ့တိုးတက်ရေးကိုတိတိကျကျမလုပ်နိုင်ခဲ့လို့အခုလိုအလို့အကံရှားပါးနေရတာလို့ထောက်ပြပြီးတယ်လည်းရှိပါတယ်ရန်ကုန်လာတဲ့တင်းကိုတော့ကိုအောင်မြတ်သူကပြောပြမှာပါ
ဒီမနက်ငယ်မှာရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။လုံလုံဆဲုံနေမရှိသလောက်အချိန်ဒီမှာရခိုင်ပြည်နယ်အတွင်းကလူငယ်တွေဟာပြည်ရင်းပြည်ပထွက်ခွာပြီးတော့ရွှေပြောင်းအလုပ်လုပ်ကြနေကြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ပြီးဖြစ်ချိန်တခြားနိုင်ငံတွေမှာသွားအလုပ်လုပ်သူတွေနေရပြန်လာရတာရှိတယ်လို့စစ်တပ်အာဏာသိမ်းပြီးတဲ့နောက်တခြားတိုင်းနဲ့ပြည်နယ်တွေကအလုံလုံဆဲုံတွေလည်းပိတ်ထားကြတဲ့အတွက်တော်တော်များနေရကိုပြန်ရောက်နေကြပါတယ်။ပြန်ရောက်လာသူတွေအတွက်ရခိုင်ပြည်နယ်မှာအလုပ်ကင်ခွင့်လမ်းမရှိတာကြောင့်အလုပ်လက်မဲ့ဖြစ်နေကြတယ်လို့ကိုယ်တိုင်အလုပ်ရှာနေတဲ့မတ်ချုံနယ်လိုင်းကပြောပါတယ်
။ဟိုကအဲ့လိုပြည်ပရေကိုထပ်ပြီးတော့တွန်းလောက်ကြတဲ့လူတွေကတော့ဟိုရှိတော့လာကြတယ်ပြန်ပြီးတော့လာကြတဲ့လူတွေလည်းရှိတယ်။အရင်ကထက်အရင်နှစ်ကထက်ပိုပြီးတော့လာကြတယ်။အရင်ကတုန်းကဆိုရင်တော့အဲ့မလာကြဘူးပေါ့နော်။အစ်မကလုံနေကြတယ်။ဒါပေမဲ့လို့ဆိုအစ်မကဟိုကအလုပ်တွေအလုံးလုံးရတာအဆင်မပြေဘူးလို့ပြောပြမယ်။အရင်လုံးမလုံရဘူးမလုံရရင်လက်ခံရှိုးတယ်အဲ့လိုဖြစ်တော့အဲ့မှာလောက်ဖို့ဒီရွာကိုလာပြီးတော့လောက်ကြတယ်လေဒါပေမဲ့ရွာမှာလည်းအလောက်ကအဲ့လောက်ကြီးမပိုးဘူးလေမပိုးဘူးဆိုတော့ဒီမှာဒီလိုအဲ့လိုဘယ်လိုပြရမလဲအလောက်မရှိသေးနဲ့အလောက်နဲ့နေရတာပေါ့နော
်တခြားရက်ဒီသားတွေကိုမသွားကြတဲ့လူငယ်တွေအတွက်လည်းအရင်တည်းကအလောက်ခက်ခဲနေတာပါမြင်းပြမျိုးတွေကမတ်ချင်းကြီးဆိုရင်2018ခုနှစ်တည်းကတက္ကသိုလ်ဘွဲရထားပြီးအလောက်ရဖို့လွန်ခဲ့တဲ့3နှစ်လုံးအလောက်ရှာခဲ့ပေမဲ့အခုထိအလောက်မရသေးပါဘူး
အလုပ်တစ်ခုခေါ်တယ်ကြားလို့ရှိရင်ညီမတို့ကတော့အပြေးတော့ကြားပါစေကြောင်းနဲ့ဆိုပြီးတော့အဲ့လိုရှေ့ကိုတိုးပြီးတော့တွားရှောင်းပါလေဒါပေမဲ့လည်းအဲ့လိုအခက်အခဲတွေကကြတော့ကိုကတချို့နေရာတွေကကြတော့ရှင်နဲ့ရှင်နဲ့ရတာနဲ့အဲ့လိုမပါတာလည်းရှိတာပေါ့ဟုတ်ညီမကြားလို့ရှိရင်2018ခုနှစ်ကဝေးရတာပါရှင်ဟိုကြားမှာနှစ်နှစ်သုံးနှစ်လောက်ရှိပါရှင်အလုပ်ရှောင်းနေရတာလေဟုတ်ကောအများကြီးတွေးမိပါရှင်ဟိုညီမတို့ရွာဆိုလို့ရှိရင်လည်းအမတယောက်ဆိုလို့ရှိရင်ညီမထက်တော်တော့ဘွေးစောစောရတာလေဒါမှမဟုတ်အခုချိန်ကြီးအလုံးမရသေးဘူးအလုပ်တစ်ခုခေါ်လို့ရှိရင်ရှောက်တဲ့သူကအဲခွာရတဲ့နိုင်ငံတော့အတိုင်းတိုင်းလို့ဆိုလို့ရှိရင်တစ်ထောင်ကျော်အဲရခိုင်တဲ့တပြည်လုံးကရှောက်တာဆိုလို့ရှိရင်900ကျော်ရှိတာအဲ့လိုရှိနေလေပေါ့အဲဒါကြောင့်အခုအလောက်ကြီးခွင်းကအရန်ကိုရှားပါတာပေါ့
ဖွံ့ဖြိုးမှုနောက်ကျခဲ့ရတဲ့ရခိုင်ပြည်နယ်မှာမကြခင်နှစ်ပိုင်းကစစ်ပီးတန်ခံခဲ့ရတယ်လို့လက်ရှိကိုဗစ်ကပ်ဘေးတန်ခံနေရတာကလည်းအလုံးလမဲ့ပြဿနာကိုပိုဆိုးစေတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်ကျွန်တော်အခိုင်ပြည်နယ်မှာကတော့ဟိုဒီခံဒီခံကောင်းနေတဘာဝတရားစတာကြီးစုံတယ်လို့ပြောနေရပါမယ်လက်တွေ့မှာခိုင်ပြည်နယ်ရဲ့ဒီအတမွေးဝန်ကြောင်လုပ်နေရတာဟာတနည်းတခြားပုံပုံပြီးတော့ကျက်တဲလာတယ်အလုတ်ကိုင်းခွင်းလန်းကမရှိဘူးဆိုတော့ဟောကျွန်တော်လူငယ်လူရဲ့အများပြားကဒီနေ့ဟောဟိုအလုပ်လည်းမဖြစ်နေရတာပေါ့
။သဘာဝတရားဇာတာတွေရှိပေမဲ့ခေတ်ဆက်ဆက်အစိုးရတွေကရခိုင်ပြည်နယ်အတွက်အလုပ်ကိုင်းတွေအတိအချာဖန်တီးပေးတာမရှိခဲ့သလိုအတမွေဝန်ကြောင်လုပ်ငန်းတွေလည်းမတည်ထောင်နိုင်ခဲ့တဲ့အတွက်လက်ရှိရခိုင်ပြည်နယ်မှာလူငယ်တွေလမ်းပျောက်နေရတာဖြစ်တယ်လို့ဥပိသန်းကသုံးသပ်ပါတယ်
။ဟောကျွန်တော်တို့ဒီလိုအခြေအနေမျိုးဟာအစိုးရအဆက်ဆက်ပေါ့နော်ကျွန်တော်ရခိုင်ပြည်နယ်ရဲ့အခွင့်အလမ်းတွေကိုမဖန်တီးပေးခဲ့ဘူး။ခိုင်ပြည်နယ်ရဲ့သဘာဝတရားဇာတာအရင်နှစ်တွေကိုစုပ်ယူပြီးတော့ရခိုင်ပြည်မှာတကယ်အတမွေးဝန်ကြောင်းတွေကိုမကြည့်ဆောက်ပေးနိုင်ခဲ့ဘူး။ဥပမာလေယာဉ်နဲ့ပတ်သက်လို့ဆယ်မြောင်းတပ်မှန်တွေမလုပ်ပေးသလိုစေရုံအလုံရုံဆိုတာတွေလည်းအဲဘာတစ်ခုမှမလုပ်ပေးခဲ့တဲ့အခါမှာအများအားဖြင့်ဒီနေရာကရွှေပြောင်းသူသားဘဝနဲ့ပဲကျင်နေခဲ့ရတယ်ပေါ့။ဒီအကျိုးဆက်ကြောင့်ပေါ့ဒီနေ့ရခိုင်ပြည်နယ်မှာအလုံးလက်မဲ့ကလေးတွေစုပြုံနေတယ်။အဲဒါကြောင့်လူငယ်တွေရခိုင်ပြည်ရဲ့အနာကလူငယ်တွေလမ်းပျောက်နေလို့ဟိုပြောလို့ရပါတယ်။အဓိကတော့အဲဒီကိစ္စကျေးဇူးအစိုးရရဲ့ဒီခိုင်ပြည်နယ်အပေါ်မှာနော်ဟိုဘာမှမလုပ်ခဲ့တဲ့ဥပိ္ပခပြုပြီးတော့ထားခဲ့တဲ့အကျိုးဆက်ရလာလို့ပြောကြည့်ပါမယ်ဟုတ်ကဲ့
အခုကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်တန့်နေတာကြားပြီးဖြစ်တယ်လို့စစ်တပ်အာဏာသိမ်းမှုကိုစက်ချင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေတခြားဒေသမှာလိုပြစ်ခတ်တာတွေနဲ့ပောက်ကွဲတာတွေမရှိသလောက်ဖြစ်ပေမဲ့လည်းစီးပွားရေးနဲ့အလုပ်ကိုင်ခွင့်လန်းတွေကတော့တီးပြီးတော့တိုးတက်လာတဲ့အခြေအနေမျိုးရှိနေပါဘူးခင်ဗျာ